အိမ်တော်စုစင်းနဲ့မှတ်ပုတ်တင်ပြနိုင်တဲ့အိမ်တော်စုတစ်ခုကိုတလားကိုဆန်တအိမ်နှုံးနဲ့ပုံမှန်ဈေးထက်လျှော့ပြီးရောင်းချပေးသွားမယ်လို့ဆန်စဘာအသင်းချုပ်ကဒီနေ့တနင်္လာနေ့မှာထုတ်ပြန်လိုက်တာပါဆန်တအိမ်ကို33,500နဲ့34,500အကြားရိုးရိုးဆန်ကို82,000နဲ့85,000အကြားဈေးနှုံးနဲ့ရောင်းချပေးနေတယ်လို့ထုတ်ပြန်ထားပါတယ်ဒါပေမဲ့ရန်ကုန်ကဆန်ကုန်စီတိုင်းနှစ်ခုမှပဲရောင်းချပေးမှာဖြစ်တဲ့အတွက်စားသုံးသူတွေအနေနဲ့အဲ့ဒီနှစ်နေရာကိုပဲသွားရောက်တန်းစီဝယ်ယူဖို့အခက်အခဲတွေရှိနေတဲ့ကြောင့်ရန်ကုန်ဒေသခံတွေကပြောပါတယ်။ပြည်တွင်းမှာအစားများတဲ့ဆန်ကြောကလည်း24ပြည်တအိတ်ကိုအခုဇွန်လထဲမှာကျပ်2သိန်းနီးပါးအထိဈေးတက်ခဲ့တာပါ။ဒါကြောင့်ဆန်နဲ့စီကုံတဲ့တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆေးခဲ့တယ်ဆိုတဲ့အတန်းတွေထွက်ပေါ်ခဲ့ပြီးအခုလိုပြင်ပဈေးနှုန်းထက်လျှော့ပြီးရောင်းချလာတာပါ။ပြင်ပဈေးကွက်မှာတော့ဆန်ဈေးစီဈေးကကုန်စည်တိုင်းတွေသတ်မှတ်ထားတဲ့ဈေးတွေထက်အဆမတန်ကြီးနေတာကိုတွေ့ရပါတယ်။ပေါက်ဈေးနှုန်းအမျိုးမျိုးဖြစ်နေတဲ့အတွက်ပုံမှန်ဝယ်လက်တွေကဈေးအပြောင်းလဲကိုစောင့်ကြည့်နေတဲ့အကြောင်းနေကဆန်လက်ကားရောင်းချသူတူကပြောပါတယ
်နေရဆန်ရကိုဆိုင်နေရတော့ကိုရောင်းဝယ်ရတော့ဈေးရတယ်ဒါပေမဲ့ဝယ်လက်ကကွာကြာကွာပါသွားတာသူတို့လည်းဒီလိုစောင့်ကြည့်ရတယ်သူလည်းဝယ်လက်ကကွာလေတော့တဲ့မှာကြာဘူးကွာညာပြောလိုက်ရတယ်ပေါ့ကွာအဲ့ကြတော့အတိုင်းတန်နေရဟိုရေမောဆိုရင်တော့အတက်တာလို့ပါလို့ဆိုရင်တော့ဟိုနည်းနည်းကိုဝယ်ထားကြအခုတော့ကြာမှာမှန်တယ်ဆိုတော့သူတို့လည်းဟိုတောက်ကြည့်တဲ့သဘောအဲ့လိုနေရာများနေ
တချို့နေရာတွေမှာပစ္စည်းပြတ်မှာဆိုပြီးမရောက်တဲ့နေရာတွေလည်းရှိပါတယ်စီတီမတ်လိုလက်လီရောက်တဲ့ဆိုင်ကြီးတွေတောင်ဒီရက်ပိုင်းမှာဆန်နဲ့စီတွေကိုအယောင်းစင်ပေါ်ကနေခဏသိမ်းဆီးခဲ့တာကိုတွေ့ရပါတယ်တစ်ဖက်မှာလည်းဆန်နဲ့စောင်းစီဈေးနှုန်းတွေကိုဈေးလျှော့ရောင်းဖို့စစ်ကောင်စီကကုန်တယ်အသင်းတွေကိုဖိအားပေးထားပေမဲ့အစင်းစင်လက်ပေးလက်ယူမှုတွေကြောင့်ပြပစောင်းစီဈေးနှုန်းကိုမထိန်ချုပ်နိုင်ကြောင်းစီလုံငန်းရှင်တူက VOA ကိုပြောပါရယ်ခွဲရန်းနဲ့တင်သွင်းလာတဲ့စောင်းစီကိုတပိတ်တာ9,400နဲ့ရောင်းချဖို့စီကုံတယ်များအသင်းကတတ်မှတ်ထားပေမဲ့အောက်ခြေမှာတော့ဒီဈေးကိုဟန်ပြရောင်းချပြီးအများစုကိုဈေးကြီးကြီးနဲ့ရောင်းပြီးအကျိုးအမြတ်ရနေတာပါစားသုံးစီရောင်းချတဲ့လုပ်ငန်းရှင်တူကအခုလိုပြောပါရယ
်ဘောကနေအောက်လေးအောင်ကစိတ်လိုက်စားတော့နေတဲ့ကိစ္စကိုအကုန်စားနေတာလေဒီကြတော့လေဒေါ်တော်လာကလေးတော့လေအရင်ကားနဲ့သာပြေးတယ်ဗျာခုတော့ဒီလကုံရင်တော့တပိတ်သာပြေးလို့ပြောရမယ်အဲ့ဒါလည်းတပတ်မှတစ်ခါတော့ပြေးတဲ့သဘောပေါ့နားပြေးပါလောက်ရတယ်ဆိုရင်နည်းနည်းသူတရားကောင်ကသုံးပြေးပါလောက်ကျန်တဲ့သူကတပြေးပါဘုံဝဲပေါ့ဗျာအဲ့ဒါလေးကိုအယောင်လေးပြပြဒီကျန်တာတော့ကိုနီးကွက်နဲ့လောက်ပါဒီဒီကုသမှုကြီးတော့ဗျာကျွန်တော်တပိတ်သာတစ်ထောင်ပြေးကွာမင်းတို့ဘယ်နည်းနဲ့ဒီကဲဟိုအကျဉ်းချင်းငါတို့နားလဲကြလို့ဆိုစီစိတ်9,000ပဲကြော်ပြောင်းနေကွာဆိုရင်ပြီးပြီလေဗျာဟောဦးသားဒါပေမဲ့လို့အဲ့လိုကြရတယ်မဖြစ်ကြအောင်လေကွက်ကြတော့ခင်ဗျာဟိုလူတဲသူတွေကိုလှုပ်တာကွာဓမြတိုက်စာခိုင်းနေတယ်လူပဲဟိုတဘောဆက်ပြီးပါလာတဲ့ပြစ်တာသုံးပြီပါလောက်ကြာပြီးတော့ခင်ဗျာလည်း6ပြီပါလောက်ကြာ6ဝက်ဒီလောက်ပြန်ရောက်ရမယ်ဟိုအရေးယူမဲ့လူချင်းတွေပေါ့နော်အိပ်ပြတဲ့ဒေသတွေအဲ့ဘယ်လိုလုပ်ဒီအရှေ့ပေါ်တော့ဘူးနော်
ဒါအပြင်ဆန်ကြိတ်ခွဲဖို့လျှက်စစ်မရတာလက်ပေးလက်ယူမှုတွေကြောင့်ကုန်စည်နှုန်းကျဖို့ထက်ဈေးကွက်ကမောက်ကမဖြစ်နိုင်တဲ့အခြေအနေကပိုများတဲ့အကြောင်းလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။2023ခုနှစ်ဩဂတ်လတုန်းကလည်းစားသုံးစီလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေအပါအဝင်ကုန်တယ်တချို့ကိုတတ်မှတ်ထားတဲ့ရည်ညွှန်းတန်ဖိုးနဲ့မရောင်းတဲ့အတွက်စစ်ကောင်စီကဖမ်းဆီးစစ်ဆေးခဲ့ပါတယ်။အဲ့ဒီကတည်းကလက်လီဈေးကွက်မှာစားသုံးစီတပိတ်တာကိုကျပ်1,000လောက်အထိရှိနေခဲ့တာပါအခုတော့ပြင်ပမှာစောင်းစီတပိတ်တာကိုကျပ်1,000အထက်ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ